ဆီးရီးယားနိုင်ငံမှာစစ်မီးတောင်းမဲ့အေးအယောင်တွေတနေ့တခြားတိုးလာနေတယ်လို့အာရဗ်အဖွဲ့ချုပ်ရဲ့အထူးကိုယ်စားလှယ်ကသတိပေးပြောဆိုလိုက်တဲ့တစ်ချိန်တည်းမှာပဲဆီးရီးယားသမ္မတဘရှာအယ်အာဆတ်ကိုဖိအားတွေတိုးပြီးပေးဖို့အာရဗ်အဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေကကြိုးစားနေကြပါတယ်။အာရဗ်အဖွဲ့ချုပ်ရဲ့အထူးကိုယ်စားလှယ်ဖြစ်သူကုလသမဂ္ဂအတွင်းမှူးချုပ်ခေါင်းကိုဖီအာနန်နဲ့ကုလသမဂ္ဂတို့ကြားမှာတွေ့ဆုံကြမယ်အရေးပေါ်ဆွေးနွေးပွဲတစ်ရက်အတွက်အာရဗ်အဖွဲ့ချုပ်အဖွဲ့ဝင်တွေဟာကတ္တာနိုင်ငံဒိုဟာမြို့မှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်မစ္စတာအာဆတ်အနေနဲ့သူရဲ့အချက်6ချက်ပါအပြစ်ခတ်ရစဲစီမံကိန်းကိုအကောင့်ထဲပေါ်တဲ့အရေးကြီးပြီးထင်တာမြင်တာရှိတဲ့ခြေလှမ်းတွေချက်ချင်းယူရလိမ့်မယ်လို့မစ္စတာအာနန်ကတောက်ဆိုလိုက်ပါတယ်။ဒါပေမဲ့လည်းပရိပက္ခတွေဟာမထိန်နိုင်တော့ပဲအခြေအနေကိုဆိုအခြေအနေဆိုးကိုအပြင်းပြန်ရောက်လာနေတယ်ဆိုတာမကြသေးခင်ကထိတ်လန့်စရာဖြစ်ရတွေကသက်သေပြနေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ဟောင်းကိုဖီအာနန်ကဝန်ခံပြောဆိုခဲ့ပါတယ်။စီးရီးယားပရိပက္ခပိုပြီးကြီးထွားလာနေတဲ့အခြေအနေကိုလည်းမစ္စတာအာနန်ကသတိပေးခဲ့ပါတယ်။အလားတူပဲပရိပက္ခတွေကြီးထွားလာနေတဲ့အပေါ်ကာတာဝင်းချုပ်ရှိခ်ဟာမစ်ဘင်ဂျက်စမီအယ်တာနီကလည်းစိုးရင်ကြောင်ပြောဆိုခဲ့ပါတယ်။တနေ့တခြားဆွေးရွာလာနေတဲ့စီးရီးယားနိုင်ငံရဲ့အခြေအနေတွေပေါက်ကွဲမသွားအောင်ဘယ်နိုင်ငံကမှအပြည့်အဝမဟန်တားနိုင်ကြဘူးလို့လည်းသူကပြောပါတယ်။စီးရီးယားနိုင်ငံသားတွေအနေနဲ့သူတို့ရဲ့မျှော်လင့်ချက်တွေအကောင့်အထည်ပေါ်လာအောင်အာရဗ်အဖွဲ့ချုပ်ကကြိုးပမ်းသွားမယ်လို့လည်းသူကကတိပေးပြောဆိုခဲ့ပါတယ်ခင်ဗျာ။